နယ်သာလန်နိုင်ငံ The Hague မြို့က ICJ နိုင်ငံတကာခုံရုံးမှာပြီးခဲ့တဲ့ဖေဖော်ဝါရီလ22ရက်နေ့ကနေဖေဖော်ဝါရီလ28ရက်နေ့အထိမြန်မာနိုင်ငံအရေးကြီးနာပွဲကျင်းပခဲ့တာပါလူမျိုးတုံးတပ်ဖြတ်မှုတားဆီးရေးနိုင်ငံတကာသဘောတူညီချက်ကိုမြန်မာဘက်ကချိုးဖောက်တယ်ဆိုတော့ ICJ တရားရုံးမှာတရားစွဲဆိုနိုင်ရေးလျှောက်ထားချက်ကိုမြန်မာနိုင်ငံဘက်ကမြန်မာစစ်ကောင်စီအပြည်ပြည်ဆိုင်ရာဆက်ဆံရေးဝန်ကြီးဦးကိုကိုလိုက်ဦးဆောင်တက်ရောက်ပြီးလျှောက်လဲချက်ပေးခဲ့တယ်လို့ဂမ်ဘီယာနိုင်ငံဘက်ကလည်းဥပဒေပညာရှင်တွေကအပြန်အလှန်လျှောက်လဲချက်တွေတင်သွင်းခဲ့တာပါ ICJ နိုင်ငံကတရားရုံးကအခုလိုအပြန်အလှန်နှစ်ဖက်ကြားနာပွဲတွေကိုတော့တိမ့်နဲ့ချီတဲ့ရိုဟင်ဂျာဒုက္ခသည်တွေခိုးလုံနေထိုင်ရာဘင်္ဂလားဒေ့ရှ်နိုင်ငံကော့စ်ဘဇားဒေသကဒုက္ခသည်စခန်းအသီးသီးကရိုဟင်ဂျာဒုက္ခသည်တွေလည်းစောင့်ကြည့်ခဲ့ကြတယ်လို့ဒုက္ခသည်တွေကပြောပါတယ် VOA မြန်မာပိုင်းပါဝင်သတင်းမီဒီယာတွေကနေတဆင့် live တိုက်ရိုက်ထုတ်လွှင့်မှုတပြိုင်တည်းပြသနေချိန်ရိုဟင်ဂျာဒုက္ခသည်တွေကိုယ်တိုင်စောင့်ကြည့်လေ့လာကြည့်ရှုခဲ့ကြတယ်လို့ကုတုဘလောင်ဒုက္ခသည်စခန်းကန့်အမှတ်9မှာနေတဲ့ရိုဟင်ဂျာဒုက္ခသည်ဦးမောင်မောင်က VOA ကိုပြောပါတယ်
လိုက်လေးကကမှကျွန်တော်က live လက်ခရရမဒီမတီမလိုက်ခရရ BBC ကလည်းရရ BOA ကလည်းရရ RFI ကလည်းရရကျွန်တော်နားထောင်ကြတယ်ကျွန်တော်မှကုကျွန်တော်မှ TV ရှိပြီးတယ်ကျွန်တော်မြန်မာနိုင်ငံက PSI ဆလုံးတစ်ခုဝင်လာတယ်ဒီဆလုံးနဲ့ကျွန်တော်ခြေရပြီးတော့ကျွန်တော်မှရှိတယ်တော့ကစီရကလုံးကျွန်တော်ကတိုင်ပြီးတော့ချင်းနေရတယ်လေကိုယ်စေဝန်ဇာရနဲ့နောက်တော့ကြာတာဒါပေမဲ့မြန်မာစူရပကပြောတာကျွန်တော်ဒီမှာချိရဲလို့ဝင်ကြတော့ကလည်းဘာမှသဘောမတူဘူးသူကဘာကိစ္စကိုဂင်ဗျာကတရားဆွဲတာကမှသူက OIC ကိုသူကခူစား OIC ကူစားလောက်တယ်ဆိုပြီးတော့သူဆွဲလာတာကဒါကိုကျွန်တော်လုံးဝရှုံးရှားတယ် OIC ကူစားလောက်တာမဟုတ်ပါဘူးကျွန်တော်ဒီ2019မှာဂင်ဗျာနိုင်ငံကူစားလေရဒီမှာကျွန်တော်ဖြစ်ရူမလာကြတာကမှကျွန်တော်ထုံးစုတာပါကျွန်တော်ဒီဝင်ကကူစားသူတို့လောက်တာပါ
ဒီသတင်းပတ်တွင်အပြန်အလှန်လျှောက်လဲချက်တွေပေးခဲ့ကြတဲ့ ICJ တရားကြားနာဘွဲကနေတိမ့်နဲ့ချီတဲ့ရိုဟင်ဂျာတွေချိုးဖောက်ခံခဲ့ရတဲ့လူခွေးချိုးဖောက်မှုတွေအတွက်ဂမ်ဘီယာနိုင်ငံအနေနဲ့စောင့်ကြည့်ပေးနိုင်ရေးတရားစွဲဆိုခွင့်ရဖို့နိုင်ငံတကာခုံရုံးဘက်ကဆုံးဖြတ်ပေးနိုင်မယ်လို့ကြားနာဘွဲကိုကိုယ်တိုင်နားထောင်ခဲ့ကြတဲ့ရခိုင်ပြည်နယ်မြောက်ပိုင်းမောင်းနှုံးမြို့နယ်ကမောင်းစိတ်တမန်သားကတိတ်ဆောင်လာတဲ့ကိုကာမေးတို့လူရိုဟင်ဂျာဒုက္ခသည်တွေကမျှော်လင့်ပါတယ်
ကျွန်တော်ကအဲ့ဒီဒါနာဆက်ရှင်မှုပထမအကျင့်အရော provisional measure ဆိုပြီးတော့သတ်မှတ်တာ condition ပေးတာတခုရှိတယ်။ဒုတိယအကျင့်မှာလည်းကျွန်တော်ကတော့ကောင်းဆုံးတော့သုံးပေးချက်တခုရယူမယ်လို့ကျွန်တော်ရရှိသွားမယ်လို့ကျွန်တော်ကနည်းနည်းမျှော်လင့်ပါတယ်။အဲမြန်မာဘက်ကတော့ထင်ပြထားတဲ့ဟာနဲ့ကျွန်တော်ဂမ်ဘီယာဘက်ကထင်ပြထားတဲ့ဟာနဲ့ကျွန်တော်ဟာမန်တရားပြည်တော်ကျွန်တော်တော့ရရှိကိုအမြင်ဆုံးရပြီးတော့ကျွန်တော်အမြင်ဆုံးအင်ကိုပြင်ဆင်တယ်လို့ကျွန်တော်ပြောချင်ပါတယ်။အဲ့ဒီ justice ကဘယ်မှာရလဲဆိုရင်ဖမ်းမလိုက်တော့တရားရုံးဆိုတာကပါမှာရှိတယ်အဲ့ဒီတရားရုံးမှာတရားကြားနာဖို့စိတ်ရဆိုတော့ဒီမှာရှိတဲ့လူတွေကမျောလိုက်ရတော့မှအဲ့ဒီတကူပဲရှိတယ်အဲ့ဒီတကူကိုမျောလန်းထားပြီးတော့ဒီမှာ inmate အနိုင်နာခံပြီးတော့ခလေရီပညာရေးဆုံးဆုံးလိုက်လူတွေစာဝဲနေတဲ့အခက်ခဲဘဝနဲ့ဘဝမျိုးစုံဒုက္ခနဲ့ရန်ဆိုင်နေရတဲ့အကြောင်းတကူပဲရှိတယ်ပါလဲဆိုတော့ရိုဟန်ဂျာတော့ justice တီလာမယ်ဆိုပြီးတော့မျော်လန့်ထားတာပဲရှိတယ်။အဲဒါကြောင့်ဒီအလူကြီးကိုလုံးတေတေချာချာနားတောင်းပြီးတော့မျော်လန့်ရှာနေကျွန်တော်ဒီမှာနေခဲ့တာဖြစ်ပါတယ
်။လက်ရှိစစ်တပ်အာဏာသိမ်းထားတဲ့မြန်မာနိုင်ငံမှာအရင်တုန်းကရိုဟင်ဂျာတွေဖြစ်ပျက်ခဲ့တယ်လို့မကွေးစကိုင်းမြန်မာတွေအများစုနေထိုင်ရာဒေသတွေနဲ့ကြားချင်းကရင်စားတဲ့တိုင်းရင်းသားနယ်မြေတွေမှာပါနေနေမိရှုလူစုလိုက်ပြုံလိုက်မိရှုတက်ဖြတ်တာအပါအဝင်ဖန်စီညင်မနှိမ့်ဆက်မှုတွေလုပ်နေတဲ့လူခွေးချိုးဖောက်မှုတွေအတွက်ပါတရားမျှတမှုရရှိခြင်းပါတယ်လို့ရိုဟင်ဂျာဒုက္ခသည်တွေကပြောပါတယ်မြန်မာနိုင်ငံတွင်းမှာ2012ခု2018ခုနှစ်အဖြစ်အပျက်တွေအပြင်လူခွေးချိုးဖောက်မှုတွေကိုခေတ်ဆက်ဆက်ကျူးလွန်ခဲ့ရတဲ့နိဒာမှုတွေအတွက်တရားမျှတမှုတွေကိုသူတို့လိုနိဒာသူတွေအတွက်ရရှိခြင်းပါတယ်လို့ရိုဟင်ဂျာဒုက္ခသည်ဦးမောင်မောင်ကလည်းပြောပါတယ်
ကျွန်တော်တို့တော့ဆင်းနိုင်မှာကကျွန်တော်တို့အဲ့ဒီမှာမွေးဖွားလာခဲ့တာချင်းကပါကျွန်တော်တို့ဖားပြီးတော့ခွဲခြားမှုတွေပြီးနိုင်မှုခင်ရတာပါခင်ပြီးတော့ကျွန်တော်တို့ကြီးလာရတာပါအခုအဲ့ဒီမှာရှိတဲ့စီစုလူတွေပါဒါရောက်မှကျန်ဥပဒေမဲ့ဖြစ်ကြတာဥပဒေမဲ့ဖြစ်စီတာဥပဒေမဲ့တောင်းစားတာအခုသူတို့ဒီကနေ့ရှိတာမဒီချီတာကျွန်တော်ကဒါကလုံးဝဆိုးရှားတယ်ကျွန်တော်မြန်မာပြည်သူလူတွေနဲ့ကျွန်တော်ကလုံးဝအတူတူပဲရဲ့အတူချင်းကျွန်တော်ကျွန်တော်မြန်မာပြည်သူလူထုအတွက်ပါကျွန်တော်ရဲ့ campaign မှာရှိတဲ့မူဆိုရင်ကပါအဲ့ဒီအခုခေတ်ကနေတော့မကူတော့ရှာတော့ကြာတော့မှအခုခင်စားနေရတဲ့ပြည်သူလူထုပါကျွန်တော်ခင်စားရနေရတဲ့အတူတူပဲသူတို့ခင်စားနေရတဲ့ဦးစံအတိုင်းသူတို့လည်းကိုယ်တိုင်ကိုယ်စားတော့အခုခင်စားနေရတယ်အဲ့ဒီအတော့ကျွန်တော်သူတို့အခုတိကျူးလူမှုရသူတို့အခုတိ ကတမူရမြေတံပဲနဲ့ဟိုမှာရှိတဲ့ ICC ICG ကုဒ်မှာပြောတရားရေးဆင်ရတရားဆင်ရပိုင်းနဲ့ကျွန်တော်ရှိရှိနေသူအခုတူကတမူရမြေတံပဲနဲ့အဲ့ဒါကျွန်တော်ပြောမှာပါ
ရိုဟင်ညာဆိုတဲ့အတုံးကိုလက်ခံထားတဲ့မြန်မာနိုင်ငံဘက်ကတော့2012ခုနှစ်နဲ့2018ခုနှစ်ဒီမှာမြန်မာနိုင်ငံတွင်ဖြစ်ပျက်ခံရမှုတွေမှာဂမ်ဘီယာနိုင်ငံဟာနင့်နာသူမဟုတ်ခဲ့သလို ICJ အနေနဲ့လည်းစီရင်ပိုင်ခွင့်မရှိဘူးဆိုတာကိုကန့်ကွက်လွှာတင်သွင်းပြီးနှင်းဆူရှောင်လဲခဲ့တာပါလူမျိုးတုံးတပ်ဖြတ်ခံရမှုတွေအတွက်တရားမျှတမှုရအောင်ဂမ်ဘီယာအနေနဲ့တရားစွဲဆိုနိုင်မှာမှအခုလက်ရှိမြန်မာပြည်မှာဖြစ်ပျက်နေတဲ့လူခွေချိုးဖောက်မှုတွေအတွက်တရားမျှတမှုရနိုင်ရေးလမ်းစာပွင့်သွားမယ်လို့လည်းကိုကာမေးတို့လူလူဟင်ညာတွေကရှုမိပါတယ်
ကျွန်တော်ကတွေ့ကျင်နဲ့ပြောရမယ်ဆိုရင်တော့မြန်မာနိုင်ငံမှာဒီလိုမတရားညှဉ်းပန်းနဲ့ဆက်နေတာကျွန်တော်တို့လူမျိုးသမီးတွေကိုပြောလို့ရမှာမဟုတ်ပါဘူးအကြတိုင်းရင်းသားတွေကလည်းဒီလိုနဲ့ခွဲလာတာနိုင်ပုံခဏချင်းပြောလာပါပြီမှရှိတယ်လူမျိုးအားလုံးကြီးဒန်းတော်ကပွားရေးရသွားရင်ကျွန်တော်တို့ကတော့ justice ကိုပြလာမှာလို့ကျွန်တော်တို့အတူမျိုးလာနေဆောင်မျိုးနေတာပြပါတယ်ပထမအချင်းကျမ်းစာဆိုင်ချေပွဲမှာလဲဒေါအောင်ဆန်းစုချင်နော်ဘယ်ဆုချင်ဒေါအောင်ဆန်းစုချင်ကပြောခဲ့တဲ့စကားတွေကိုပဲအခုဒုတိယအချင်းမှာလဲဒီစကားတွေကိုပဲသူတို့ပြောသွားတာပဲရှိတယ်ဂမ်ဘီယာဘက်ကဆရာဆွေးလို့မရဘူးဆိုပြီးတော့ပြောတာရှိတယ်ဒါမှဒီမှာရှိတဲ့လူတွေကဂမ်ဘီယာဘက်ကတုံ့ဆိုတာတဲ့ဟာကိုအမှန်တရားနဲ့အထောက်အထားပြီးပြည့်စုံစုံကိုသင်ပြတာတဲ့အတွက်ကျွန်တော်တို့ justice ကြီးရပါမယ်လို့တင်တယ်အဲ့လိုမြန်မာအစိုးရကိုကျွန်တော်တို့အချင်းချင်းဒီမှာရောက်လာတဲ့နှစ်ကြိမ်ရောက်လာတာရှိတယ်ကျွန်တော်တို့ကအများနဲ့ဒီစကားတက်ဖွင့်လို့ပဲပြောတာလားရှိတယ်ကဘာတရားရုံးကနေလည်းအဲ့ဒီ justice ကိုလိုချင်လို့တရားဆွေးတာကိုကျွန်တော်တို့ဟန်ကြအနေနဲ့ချိုးဆိုပါတယ် justice ကိုလိုချင်လို့ကျွန်တော်တို့ကတော့တရားဆွေးပြတာတော့လည်းကြံပြကလို့ကျွန်တော်ကတို့ရှိ
မြန်မာနိုင်ငံမှာရိုဟင်ညာဆိုတဲ့အတုံးကိုတရားဝင်လက်ခံခေါ်ပေါ်တတ်မှတ်ခြင်းမရှိခဲ့တဲ့မြန်မာနိုင်ငံဘက်ကနိုင်ငံတကာတရားခုံရုံးမှာပထမတစ်ချိန်တော့ကနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်ကိုရိုင်းလာရောက်ရှောင်လဲခဲ့တယ်လို့အခုတစ်ချိန်မှလည်းအာဏာသိမ်းစစ်ကောင်စီဘက်ကလာရောက်ရှောင်လဲခဲ့တဲ့ ICJ နိုင်ငံတကာခုံရုံးတော်ကမြန်မာနိုင်ငံအရေးဂမ်ဘီယာနဲ့မြန်မာနိုင်ငံရှောင်လဲချက်တွေအပေါ်မှာမကြခင်မှာပဲဆုံးဖြတ်တော့မယ် ICJ နိုင်ငံတကာခုံရုံးရဲ့စီရင်ဆုံးဖြတ်ချက်တွေအပေါ်ဘင်္ဂလားဒေ့ရှ်ရောက်သိမ်းညက်ချီတဲ့ရိုဟင်ဂျာတွေကတရားမျှတမှုရဖို့အရေးမျှော်လင့်နေကြတယ်လို့မြန်မာပြည်တွင်းမှာကြံရိတ်ခဲ့တဲ့မွတ်စလင်တွေကလည်းစိတ်ဝင်စားစောင့်ကြည့်နေကြကြောင်းပါရှင်